အမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးဆိုင်ရာတင်းမာမိုရီတိုးလာနေတဲ့တရုတ်သမ္မတရှီကျင်းပင်ဟာလေးနိုင်ငံအလဲပတ်ခီးစဉ်နဲ့အာဖရိကကိုဒီကနေ့ဆက်ရောက်ပါတယ်။အာဖရိကတိုက်နိုင်ငံတွေနဲ့စစ်ရေးနဲ့စီးပွားရေးဆိုင်ရာအလေးနဲ့ပူးပေါင်းဆောင်ရွက်နိုင်ရေးရည်ရွယ်ပြီးတော့အခုလိုရောက်ရှိလာတာပါ။တရုတ်နိုင်ငံမှာသမ္မတတက်တန်ကန့်သက်ချက်တွေကိုပြီးခဲ့တဲ့မတ်လကဖယ်ဖျက်ပြီးနောက်ထပ်တက်တန်အတွက်အရွေးခံလိုက်ရတဲ့အချိန်ကစပြီးတဟသမ္မတရှီရဲ့ပထမဆုံးပြည်ပခီးစဉ်လည်းဖြစ်ပါတယ်။တရုတ်နိုင်ငံဟာအာဖရိကရဲ့အကြီးဆုံးကုန်သွယ်ဖက်လည်းဖြစ်သလိုအာဖရိကဥဂျိုးလို့ခေါ်တဲ့ဂျီဘူတီနိုင်ငံမှာပထမဆုံးတရုတ်စစ်အခြေစိုက်စခန်းကိုမနေ့ကဖွင့်လှစ်ခဲ့တာပါ။တခါတရုတ်တို့ကြော်ထောင်နောက်ခံပေးထားတဲ့အာဖရိကရဲ့အကြီးဆုံးလှုပ်လှက်တဲ့ကုန်သွယ်ရေးဇုန်တစ်ခုကိုလည်းဒီလမှစတင်မှဖြစ်ပါတယ်။လက်တလောနှစ်တွေမှာအမေရိကန်တို့ထက်တာလွန်ပြီးတော့အာဖရိကဘက်ကိုလက်နက်ရောင်းချပေးခဲ့တဲ့တရုတ်ဟာအာဖရိကကဒါဇင်နဲ့ချီတဲ့စစ်ဘက်အရာရှိတွေကိုတရုတ်အာဖရိကကကွယ်ဆိုင်ရာပထမဆုံးဖိုရမ်ကိုလည်းဖိတ်ကြားခဲ့ပါတယ်။တောင်အာဖရိကမှာလာမယ့်ပုတ်ထုနေ့မှာစတင်မဲ့ BRICS လို့ခေါ်တဲ့ဘရာဇီး၊ရုရှား၊အိန္ဒိယ၊တရုတ်နဲ့တောင်အာဖရိကနိုင်ငံတွေရဲ့ပါဝင်တဲ့စီးပွားရေးအင်အားကောင်းစားပြုတဲ့နိုင်ငံတွေရဲ့ထိပ်သီးအစည်းအဝေးပွဲကိုမတက်ရောက်ခင်စီနီဂေါနဲ့ရဝန္ဒာနိုင်ငံတွေကိုလည်းသမရရှိသွားရောက်မှာဖြစ်ပါတယ်။